အီရန်နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရတဲ့အနေနဲ့အဲ့လိုဖျက်သိမ်းမဲ့အစားခတ်တင်းတင်းခတ်မာမာဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်လုံးကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ဟာအစိုးရအဆုံးသဘောတူညီမှုတစ်ခုဖြစ်တယ်လို့ပြောကြားခဲ့ဦးပါတယ်။အမေရိကန်ရဲ့အစိုးရအသစ်အနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့နဲ့လေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့အမေရိကန်ကသူ့သဘောနဲ့သူဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ခြင်းအပြင်အမေရိကန်အနေနဲ့တနိုင်ငံနဲ့ဖြစ်သွားမှာဖြစ်ပြီးတော့အဲ့လိုဆိုရင်အီရန်အစိုးရအနေနဲ့သူတို့ရဲ့တန်ရာဖြစ်ပွဲနျူကလ িয়ার လက်နက်အစီအစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းဖြစ်နေပါတယ်ဒီသဘောတူညီချက်ကိုဝေဖန်သူတွေကလည်းအဲ့ဒီအချက်ကိုထောက်ခံကြပါတယ်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ကိုမထောက်ခံဘဲရပ်တန့်ဖို့လွှတ်တော်မတ်တွေကိုပြီးခဲ့တဲ့နှစ်ကတွန်းအားပေးခဲ့တဲ့တမျိုးကြဝါဒီနိုင်ငံရေးကြွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကလည်းအခုခါမှာဒီသဘောတူညီချက်ကိုမဖျက်သိမ်းသင့်ဘူးဆိုပြီးတော့ပြောပါတယ်ဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ရင်အန္တရာယ်ရှိလာနိုင်တယ်လို့ဒီဖောင်ဒေးရှင်းရဲ့အကြီးအကဲသူတွေဒီလည်းဖြစ်အရီဇိုနာပြည်နယ်တက္ကသိုလ်ကဥပဒေပမောက္ခအော်ဒီကစ်ထရီကပြောပါတယ်ခင်ဗျာ